Tanning and Dwin. Pizza Lunganima, Lugon Ku Kayare, Mutami set the Une, Napan Seliboma, Yangsa Kayare, Memananganda, Se Ugo. Tang Lugon Kumu, Tepe, Yere, Kunine, Ghetto Nangere, Lutiavare, a Johnson Wu Tanning and Tizai, View the Rindo, my E. Maga, Trin Pipu Tavarakna.
Tanning and Dow Mine, Yanom Yoga, Pizza Lunganima, Yangsa Kayare, Memananganda, Mutami set the Ugo. Tang Lugon Kumu, Tepe, Yere, Kunine, Kazen Nangabi, Throha, Tiamawe, Cohen, Ladu, Pete, Dre, Tang Luemu, Gija, Yongani, Tanyama, Nezago, Pianle, Posan, Bima, Pete, Lusuare.
လူကုန်ကူမှုတိုက်ဖြည့်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့လုံတမားရေးဆောင်ရွက်သူကိုဆိုင်ကတော့လူကုန်ကူမှုတိုက်ဖြည့်ရေးဌာနမှာဖမ်းမိထားတဲ့အမျိုးသမီးတွေနဲ့တွဲဆုံခွင့်ရခဲ့ပုံကိုအခုလိုပြောပြပါရစေ။အမသီတို့အောင်မြန်ညီမတို့ဘလို့ကနေပြီးရောက်လာတာလေတဲ့။ဟုတ်ကဲ့။အားလုံးသက်300ရှိတယ်တဲ့။ညီမတို့လူကုန်ကူမှုဖြစ်ပါတယ်တဲ့။နောက်ပြီးတော့အဲသူကจะปีรอตะคาต้องหยาวูตะคาบ่าวหยาวูဆိုပြီးแชทတည်တယ်တဲ့ဆက်ရှင်နှစ်မပြည့်တဲ့လူတွေလည်းပါဆက်ရှင်နှစ်အပေါ်တေးဟိုဘော 19
နိုင်ငံနဲ့ဝင်လာပါဆော်ရဲစာတမ်းမှမရှိတဲ့အတွက်သူတို့ပြန်ဖို့မအားလို့ပဲပြောတယ်အခုဘန်ကောက်ကတော့မောယုံပို့လိုက်ပြီအလားတူပဲပြီးခဲ့တဲ့ရက်ပိုင်းကထိုင်းမလေးနယ်ဆက်ကတန်လေးစိတ်မှာလူကုန်ကူးခံရသူမြန်မာနိုင်ငံသား10ဦးကိုလူကုန်ကူးမှုတိုက်ဖြတ်ရေးရဲအကူအညီနဲ့ကယ်တင်နိုင်ခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကလ
ေါ်တယ်အဲ့ဒါတွေကဗမာတွေဒီရခိုင်တွေကြတော့သူတို့ကိုပြန်လှုပ်ဖို့ဘန်ကောက်သွားမယ်ဆိုပြီးတော့ခေါ်တာဒီအလောက်သမားတွေတဦးချင်းစီကနေပြီးတော့ကြံ့ဝင်တသိန်းကနေ3သိန်းအထိဒီအလောက်သမားတွေဒီကဒီဆက်ကယူထားပြီးဖြစ်တယ်သူတို့ဒီကလည်းပဲပို့ပေးမယ်ဆိုပြီးတော့ပြန်ဆိုင်လူတွေဒီလူတွေကိုလေကိုလည်းပဲပို့ချလိုက်နာမည်ကတော့ကျွန်တော်ဒီမှာအကူအညီတောင်းတဲ့2ယောက်နာမည်ကတော့တယ်လင်းထွန်းအသက်ဆက်ရှင်နဲ့ကိုကိုတိုင်းပြွန်ရဇာမျိုးနဲ့အေးပါကနောက်တစ်ယောက်ကအသက်40ပဲကိုတိုင်းပြွန်ရဇာမျိုးနဲ့ချောင်းရင်ရောသူတို့ညကတော့မနေ့ကတော့တပည့်ကပြန်ပို့ပေးမယ်လို့ပြောတယ်သူတို့ငါးပတ်လေးပေါ်ပါသွားတာတစ်ထည့်ကပို့ပေးမယ်လို့အမခန့်တယ်ဗလက်ရကြီးကလည်းအမခန့်တယ်ဒီကျန်တဲ့ရလာတဲ့ရခိုင်က၄ယောက်ကတော့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကြောက်စိတ်တောင်အောက်စုရွှေပြည်ရွာကဘုံမောင်ရှင်အသက်35နှစ်မောင်ခင်လိုင်းအသက်35နှစ်မောင်ဝင်းကြီးအသက်29နှစ်ခင်မောင်စုအသက်20သူတို့ကိုရလိုက်တယ်
ခိုင်နိုင်ငံတွင်းကိုအလောက်ကန်ရှာဖွေဖို့လာရင်းနဲ့မြန်မာနိုင်ငံသားတွေဟာလူပွဲစားတွေရဲ့တားကောင်တွေဖြစ်ခဲ့ရပါတယ်ထိုင်းနိုင်ငံထဲမှာ2012ခုနှစ်နဲ့2013ခုနှစ်အတွင်းလူကုန်ကူးခံရသူ400လောက်ကိုကယ်တင်နိုင်ခဲ့တဲ့အကြောင်းဒါပေမဲ့လူကုန်ကူးခံရမှုတွေကအများအပြားဖြစ်ပေါ်နေသေးဖြစ်ကြောင်းထိုင်းနိုင်ငံတောင်ပိုင်းကလှေတွေအတော်များများမှာမြန်မာနိုင်ငံသားတွေဟာလုံအားကမရပဲရောင်းစားခံနေရကြောင်းတွေကိုလည်းပြောပြသွားပါတယ်ရှင
်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကနှစ်စဉ်လူကုန်ကူးမှုအစီရင်ခံစာကိုပြီးခဲ့တဲ့သတင်းပတ်အတွင်းကထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံရောထိုင်းနိုင်ငံပါနှစ်နိုင်ငံစလုံးဟာလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့စောင့်ကြည့်ခံရတဲ့နိုင်ငံများဆင်းမှာပါဝင်ခဲ့ပါတယ်။ဒါကြောင့်အခုဒီလုံခြုံမှုသတင်းနဲ့ပတ်သက်ပြီးတော့ဒီနှစ်နိုင်ငံရဲ့ကြားရဲ့အခြေအနေကိုမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။